တင်ဦးလွင်စစ်တပ်ကတို့ကဒုတိယနှစ်ဘိုလောင်အောင်စောအောင်ညီစောအောင်ညီစောကိုနောက်ဆုံးနှစ်ဘိုလောင်ကြောင့်သာဇွဲမှန်အောင်ကအောက်တိုဘာ9ရက်နေ့ကထိုးကျိတ်ဆုံးမရာကလက်လွန်ပြီးသိဆုံးသွားခဲ့တာကိုကြည်ရင်ဒါဟာတမရော်အတွင်စီကံထိမ့်သိမ့်မှုယိုယွင်းလာတာဖြစ်တယ်လို့မြန်မာစစ်အရာရှိဟောင်းတူကပြောပါတယ်အခုနှစ်အစောပိုင်းတုန်းကစစ်တပ်ကတို့ကြောင်းသားချင်းချင်းကြားကြမ်းတမ်းစွာအပြစ်ပေးအနိုင်ကျင့်တဲ့ဗီဒီယိုဖိုင်တစ်ခုလူမှုကွန်ရက်တွေမှာထွက်ပေါ်လာခဲ့ပြီးတဲ့နောက်အချင်းချင်းထိုးကျိတ်ခြင်းညှဉ်းပန်းနှိပ်စက်ခြင်းတွေမလုပ်ဖို့အမိန့်ထုတ်ပြန်ခဲ့ပြီးတဲ့နောက်မှာဒီကိစ္စဖြစ်ပေါ်လာတာပါအပြည့်စုံကိုကိုစော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်ပြင်ဦးလွင်စစ်တပ်ကတို့ကနောက်ဆုံးနှစ်ကြောင်းသားဘိုလောင်ဇွဲမှန်အောင်ကဒုတိယနှစ်ကြောင်းသားဘိုလောင်အောင်ညီညီစွာအနေနဲ့တင်နန်းပြီးဆုံးတဲ့အချိန်အခန်းတွင်တန်ရှင်းရေးလုပ်ဖို့လူကြုံနဲ့မလိုက်ပြီမဲ့တန်ရှင်းရေးလုပ်ထားတာကိုမတွေ့တဲ့အတွက်ထိုးကျိတ်ဆုံးမရမှာရင်မတ်ကိုထိပ်ပြီးနှလုံးရက်ခါနေရာတွင်ပွဲချင်းပြီးတည်ဆုံးသွားခဲ့တာဖြစ်ပါတယ်။နောက်ပိုင်းမှာပြန်ပြောပြချက်တည်းအရာကတော့လူကြုံနဲ့မလိုက်သူဟာတည်ဆုံးသွားတဲ့ဘိုလောင်အောင်ညီညီစွာကိုတန်ရှင်းရေးလုပ်ဖို့ကိစ္စပြောဖို့မေ့သွားခဲ့တဲ့အတွက်ဘိုလောင်အောင်ညီညီစွာအနေနဲ့တန်ရှင်းရေးမလုပ်ခဲ့တာလို့ဆိုပါတယ်။စစ်တပ်ကတို့ចောင်းသားအချင်းချင်းကြားထိုးကျိတ်ခြင်းအချင်းချင်းညှဉ်းပန်းနှိပ်စက်ခြင်းညဆယ်နာရီနောက်ပိုင်းကိုရေးကိုရာကိစ္စတွေခိုင်းစေခြင်းအပြစ်ပေးခြင်းတွေလုပ်ခွင့်မရှိဘူးဆိုတဲ့အမိန့်2016ခုနှစ်အစောပိုင်းမှာထုတ်ပြန်ထားတဲ့ကြားကအခုလိုအသက်တည်ဆုံးရတဲ့အထိဖြစ်ရတာဟာတမတော်အတွင်းစီကံထိမ့်သိမ့်မှုတဖြည်းဖြည်းယိုယွင်းလာနေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့စစ်ထောက်လှမ်းရေးအရာရှိဟောင်းဘုံမှုအောင်လင်းထွတ်ကတုံ့တက်ပါတယ
်စစ်တပ်ကတုံ့ပြန်ပါလိနောက်ပိုင်းမှာစီကံပေါ့ယိုယွင်းလာတာတော့အမှန်ပါပဲထက်အောင်စီနီယာပေါ့လေအချင်းချင်းလေးနေကိုဒါစီနီယာဂျူနီယာအုပ်ချုပ်တဲ့စနစ်ရှိပါတယ်အုပ်ချုပ်တဲ့အခါမှာနောက်ပိုင်းလူတွေကအချင်းချင်းဥပဒေတွေကိုလိုချင်တာကိုဆွဲမှုရတယ်တကယ်တော့စီနီယာလုပ်တဲ့သူကဂျူနီယာလုပ်တဲ့သူကိုအပြစ်ပေးတဲ့အခါမှာကိုခန္ဓာကြံ့ခိုင်တန်ဆွမ်းအောင်ကျွန်တော်တို့ driving ပေါ့လေ driving ဒုက္ခနာတို့ဒီဒီကုန်ကိုင်းနာတို့ကြံ့ခိုင်အောင်တက်ကူပဲကျွန်တော်တို့အပြစ်ပေးနိုင်မှာရှိပါတယ်ရိုက်တာညက်တာလက်သီးထိုးပိုင်ခွင့်ကျွန်တော်တို့လုံးဝမရှိပါဘူးကျွန်တော်အဲ့လိုဂျူနီယာလုပ်တဲ့သူကအပြစ်ပေးပြီးခံရပြီးရင်လည်းစီနီယာလုပ်တဲ့သူကဂျူနီယာကိုမင်းငုံငါတို့ဘာကြောင့်အပြစ်ပေးရလဲဆိုတဲ့ဥစ္စာကိုရှင်းပြတယ
်အခုနောက်ပိုင်းမှာတော့စစ်တပ်ကတော့ចောင်းသားတွေချင်းချင်းကြားဗိုလ်ကြအနိုင်ယူတဲ့အထိအခြေအနေတွေဟာဆိုးဝါးလာနေတာကိုတွေ့ရတယ်လို့လည်းဗိုလ်မှုအောင်လင်းထွတ်ကဆက်ပြောပါတယ
်ခုနောက်ပိုင်းမှာဖြစ်လာတဲ့ဥစ္စာကြီးကျွန်တော်ကြည့်တဲ့အခါကျတော့ဗိုလ်ကြတဲ့အနေအထားမျိုးကြီးဖြစ်လာတယ်ဒါကလည်းဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီ backing နောက်ပိုင်းမှာသူအကြေးကောပေါ့လေစစ်တပ်ထဲမှာလည်းတွေးခေါ်ပြောလာတယ်။စစ်တပ်ထဲဝင်မှကျွန်တော်တို့လူတင်ကျယ်လုပ်နိုင်တယ်၊လူရာဝင်နိုင်တယ်ဆိုတဲ့ပုံစံမျိုးဖြစ်လာတဲ့အခါမှာအဲ့ဒီချိန်အဲ့ဒီကကလူကြီးသားကြီးတွေပေါ့လေ။လူကြီးသားကြီးဆိုတဲ့နေရာမှာဗိုလ်ချုပ်တွေ၊ပုံမှုကြီးတွေ၊သားရည်သမီးတွေကျွန်တော်စစ်တပ်ကိုရောက်လာတယ်။အဲ့တော့သူတို့ဂျူနီယာဖြစ်စဉ်တုန်းကတော့သူတို့ကခံရတဲ့ဥစ္စာကိုဒါကျွန်တော်တို့သူတို့စီနီယာဖြစ်တဲ့အခါကျတော့ငါတို့လုံးကလည်းဘယ်လိုလုပ်ရလဲဆိုရင်မှကြဲကိုပြင်းပြင်းထန်ထန်နဲ့ဟိုဆိုင်မောင်းပုံမှန်လုပ်တဲ့အနေအထားမျိုးတွေကျွန်တော်တို့ဖြစ်လာကြတယ်။ဖြစ်လာတဲ့အခါမှာအဲဒီမှာရှိတဲ့နီးပြားကြီးအရာရှိတွေကလည်းသူ့အဖေကဗိုလ်ချုပ်တွေဖြစ်နေတယ်၊ပုံမှုကြီးတွေဖြစ်နေတယ်ဆိုတော့ပြောလို့မရတဲ့အတိုင်းကြီးရှိပါတယ
်။ဗိုလ်လောင်းအောင်ကြီးကြီးသောအသက်တည်ဆုံးတဲ့အထိထိုးနှက်ခဲ့တဲ့နောက်ဆုံးနေ့ကြောင်းသားဗိုလ်လောင်းဆွဲမအောင်ကိုစစ်တပ်ကတော့ဝင်းထဲမှာပဲထင်းထင်းထားပြီးဥပဒေအရအရေးယူဆောင်ရွက်မယ်လို့စစ်တပ်ကတော့တာဝန်ရှိသူတွေကပြောပေမဲ့ဒီကိစ္စကိုလူသိမှုအဖြစ်နဲ့အရက်ဖက်ဥပဒေအရအရေးယူရမယ်အမှုဖြစ်တယ်လို့ဗိုလ်မှုအောင်လင်းထွတ်ကပြောပါတယ်
။တကယ်တော့ဒီဥစ္စာကကျွန်တော်တို့အရက်ဥပဒေအရလည်းရာဇဝတ်မှုအရကိုလူသိမှုပါဗျ။ပုံမှန်304ဖြစ်မှာပေါ့။အဲ့တော့အဲ့လိုမျိုးအမှုဖြစ်တဲ့အခါမှာတကယ်တော့ဒီဥပဒေအရအရက်ဖက်ကတရားရုံးနေရာပဲစီရင်ချက်ချမှတ်မယ်ကိစ္စမျိုးတွေပါ။စစ်ဖက်တရားရုံးနေရာတကယ်တော့စီရင်ချက်ချမှတ်ရင်ကျွန်တော်တို့ရှိဦး။ဒါပေမဲ့အခုနောက်ပိုင်းကြည့်ကံပြရတော့ကျွန်တော်မပြောတတ်တော့ဘူးတကယ်တော့ကျွန်တော်ခေကျွန်တော်ကကအဲ့လိုမျိုးလူတည်မှုတွေဖြစ်လာပဲယာစီမှုနေဘက်ယာစီမှုနေပတ်သက်လာရင်နေဘက်တရားရုံးကိုကျွန်တော်တွဲပေးရပါပဲဟောစစ်တရားရုံးကနေပြီးတော့မှအချင်းချင်းနဲ့စစ်မယ်ပြီးလို့ရှိရင်ဒီလူကိုရက်ဖက်တရားရုံးမှာဒါသူ့ရဲ့တွဲပြီးတော့မှကျွန်တော်အရေးယူရတဲ့အနေအထားမျိုးကျွန်တော်ရှိပါတယ်ဒါအဲ့ဒီတိုင်းလည်းပဲဖြစ်တင်ပါတယ်ဒါစစ်သားကလည်းပြည်သူတွေကပြည်သူကြောက်ပဲဗျာအထူးကြခံစားခွင့်မရှိသင့်ဘူးကျွန်တော်ထင်တယ်လေ
တည်ဆုံးသူဘိုလောင်အောင်ကြီးကြီးသောဟာပဲခူးတိုင်းကဝမြို့နယ်ကဖြစ်ပြီးထိုးကျိတ်ဆုံးမခဲ့တဲ့ဘိုလောင်ဇွဲမအောင်ကတော့အေယာဝတီတိုင်းဘိုကလေးမြို့နယ်ကဖြစ်တယ်လို့သိရပါတယ်။ဘိုလောင်အောင်ကြီးကြီးသောကိုတော့သူ့မိသားစုကအော်တိုဘာလ9ရက်နေ့ကပြည်ဦးနယ်မြို့မှာတကြိုလိုက်ပြီးဖြစ်ပါတယ်ခင်ဗျာ။